Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ17ရက်စတာဘင်းညနေခင်း VOA စီစဉ်နေကိုမိခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ချီ9တိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အီတန်စမဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ FBI ညွှန်ကြားမှု James Comey ကရာဥကဖက်ရှားမခံရခင်အမေရိကန်ရွေးကောက်ပွဲမှာရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးမှုအတွက်လိုအပ်တာတွေပံ့ပိုးပေးဖို့တောင်းခံခဲ့တဲ့အကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောလိုက်ပါတယ်။မနက်ကပြည်ခတ်တွေဖြစ်ပွားဒေသတွေမှာတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းတွေဖွဲ့ ICRC ကဒီမှာဆွေးနွေးကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုနဲ့ပြီးမှသောတာရှင်နေနားဆင်ကြမှာကမင်္ဂလာတောင်မြို့မှာရုံရင်းဆန့်ခတ်ဖြစ်ခဲ့တဲ့ကိစ္စအပေါ်မှာAmerican Thamaji Scott Masiaga.
To me, this is really a matter of rule of law. And I think what's important.
ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်တယ်ဆိုပြီးတော့သူကအခုလိုပြောကြားချက်ကို VOA နဲ့တိကျတွေ့ဆုံမေးမြန်းခဲ့မှာမကြာခင်မှာပြည်သူနားဆင်ကြမှာပါ။ဒါ့ပြင်မြမတစ်တောထွက်ပစ္စည်းလုပ်ငန်းဟာငြိမ်းချမ်းရေးကိုဥတည်တဲ့လုပ်ငန်းမျိုးဖြစ်စေဖို့ NLG နာယကကဆူတောင်းစကားပြောတဲ့တဲ့ရင်အပြင်စီးပွားရေး American နဲ့ Russia တို့တွေ့ဆုံဆွေးနွေးတဲ့တဲ့ရင်စာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့ရင်ကိုကွန်လွယ်ဦးနဲ့မတ်တင်ကြီးထက်တို့ကအကြေညာပေးသွားပါမယ်ရှင်။
ဒီကနေ့ကအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေသမ္မတဒေါ်နယ်ထရန့်ရဲ့ COA လို့ရှာမှုတွေနဲ့ရုရှားလိုချာဆက်နွယ်မှုရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တာတွေပံ့ပိုးပေးဖို့ရာထူးကဖက်ရှားမခံရခင်ရပ်ပိုင်းအတွင်းမှာပဲပြည်သူစုံစမ်းစစ်ဆေးပြီးတော့ FBI ညွှန်ကြားမှု James Comey ကတောင်းခံခဲ့ကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောပါတယ် FBI ကြီးကဲဟောင်းကိုရာထူးကဖက်ရှားခဲ့တဲ့အကြောင်းရင်းတွေကိုရှင်းနေချုပ် Jeff Sessions နဲ့အတူသင်္ကန်းတွေကထုတ်ပြန်ခဲ့တဲ့ဒုတိယရှင်းနေချုပ် Rod Rosenstein ထံတောင်းခံခဲ့တာလို့လည်းဆိုပါတယ်တောက်ဆိုချက်ကတော့တရားရေးဝန်ကြီးဌာနကညှင်းပယ်ခဲ့တာပါ FBI ကြီးကဲဟောင်းရဲ့တောက်ဆိုချက်ဟာရာထူးကဖက်ရှားကိုသမ္မတ Trump ရဲ့ဆုံးဖြတ်ချက်ပေါ်တက်ရောက်မှုရှိခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဝေဖန်သူတွေကတော့အဖေရညွှန်ကြားရေးမှုကိုရာထူးကဖယ်ရှားလိုက်တဲ့အတွက်စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ကြတာပါ FBI ကြီးကဲကိုဖယ်ရှားပေးလိုက်တဲ့အတွက်ရုရှားနဲ့ပတ်သက်လို့စုံစမ်းမှုတွေအတွက်အထူးစုံစမ်းစစ်ဆေးမှုတူခန့်ရဖို့အထူးသဖြင့်အတိုက်အခံတွေကိုထက်လွတ်တော်မတ်တွေကတောင်းဆိုခဲ့ကြပါတယ်ဒါမှမဟုတ်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်နဲ့ရီပပ်ဘလစ်ကန်လွတ်တော်ခေါင်းဆောင်တွေကတော့တောင်းဆိုချက်ကိုဖယ်ရှားခဲ့ကြတာပါအောက်လွတ်တော်ဥက္ကဋ္ဌကတော့FBI ကြီးကဲကိုထုတ်ပယ်ခဲ့တဲ့သမ္မတရဲ့အကြောင်းပြချက်အတိုင်း Republican Democrat နဲ့တရားရေးဝန်ကြီးဌာနအားလုံးကညွှန်ကြားရေးမှုကော်မတီကိုအယုံကြည်မရှိတော့တဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ FBI ညွှန်ကြားရေးမှုဟောင်းအပေါ်ဝါရှင်တန်နိုင်ငံရေးတိုင်ဝမ်ကဘယ်သူမှအယုံကြည်မရှိတော့ဘူးလို့မနေ့တုန်းကပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့တယ်လို့ FBI ကြီးကဲကတာဝန်မချေဘူးလို့လည်းအင်ဂျီရိုမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
အမေရိကန်ရွေးကောက်ပွဲတွေမှာရုရှားတို့ဝင်နှောက်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကနေအမေရိကန်ဒုတိယရှင်းနေချုပ်အနေနဲ့ကိုယ်တိုင်ဘေးဖယ်နေသင့်ပြီးအထူးဆွဲဆိုရေးမှုတအုပ်ကိုအစားထိုးတာဝန်ပေးသင့်တယ်လို့ဒုတိယရှင်းနေချုပ် Rod Rosenstein ရဲ့လုပ်ဖော်ကိုင်ပတ်ဟောင်းကပြောပါတယ်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Donald Trump ကအင်ကာနေ့မှာယာရုကနေစိုင်းမစင်ဘုံမစင်ဖြုတ်ပြစ်လိုက်ပြီးနောက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒုတိယရှင်းနေချုပ်အနေနဲ့စုံစမ်းစစ်ဆေးရေးကိုလုပ်နိုင်ပေမဲ့လည်းအခုတော့အများရဲ့လက်ခံယုံကြည်မှုဆုံးရှုံးသွားပါပြီ။တရားရေးဌာနအနေနဲ့ပြင်ပကလွတ်လပ်တဲ့ဥပဒေအကျိုးဆောင်ကိုမငှားဘဲဒီစုံစမ်းစစ်ဆေးရေးကိုလုပ်နိုင်မှာမဟုတ်ဘူးဆိုပြီး Maryland ပြည်နယ်ရှင်းနေချုပ်ဟောင်း Doc Glancer ကပြောပါတယ်။ဒုတိယရှင်းနေချုပ် Rosenstein အနေနဲ့အထူးဆွဆွဲရေးမှုတူကိုခန့်အပ်ဖို့တေချာတော့ရှိတယ်ဆိုပြီးလည်းဒုတိယရှင်းနေချုပ်နဲ့1990ဘီလွန်နှစ်တွေကတည်းကရင်းနှီးခင်မင်ခဲ့သူလက်ထောက်ဒုတိယရှင်းနေချုပ်ဟောင်းရိုးရီလစ်တဲကပြောပါတယ်ဒီလိုရွေးချယ်ခန့်အပ်မယ်ဆိုရင်တော့ဒုတိယရှင်းနေချုပ်အတွက်ရောတရားရေးဌာနအတွက်ပါဝေဖန်ခံရမှုတက်တာသွားနိုင်တယ်လို့မစ္စတာလစ်တဲကပြောတာပါ FBI ညွှန်ကြားရေးမှူး James Comey ကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ဒုတိယရှင်းနေချုပ်ရဲ့ရေးသားချက်ကိုကိုးကားပြီးကိုမီကိုယာရုကထုတ်ပြတာဆိုပြီးသမ္မတ Trump နဲ့သူ့ရဲ့လက်ထောက်တွေကညီညွတ်ပြောဆိုကြတာဖြစ်ပါတယ်ဒီလုံဆောင်ချက်ကြောင့်နိုင်ငံရေးမကြေလည်မှုကြီးဖြစ်စေခဲ့ပြီးဒီမိုကရက်တင်နဲ့သမ္မတ Trump ကိုဝေဖန်သူတွေကဒေါ်နယ် Trump ရဲ့ရွေးကောက်ပွဲစီမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတာဝန်ရှိသူတွေကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတဲ့အပေါ် FBI ရဲ့စုံစမ်းစစ်ဆေးမေးမြန်းမှုတွေကိုအဟန့်အတားဖြစ်အောင်လုပ်တာလို့လည်းပြောဆိုဝေဖန်နေကြပါလေရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုတို့ရဲ့တွေ့ဆုံမှုဟာအလွန်အမင်းအပြူသဘောဆောင်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဆက်ဆံရေးတိုးတက်နိုင်မယ့်အလားအလာတွေပေါ်ရုရှားနိုင်ငံကသတိနဲ့အကောင်းမြင်သဘောထားရှိနေပေမဲ့ရှေ့မှာဆောင်ရွက်စရာတွေလည်းအမြောက်အများရှိနေဆဲဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒမီထရီပက်စကော့ကသတင်းတောက်တီကိုပြောဆိုလိုက်ကြပါရုရှားနိုင်ငံခြားရေးဝန်ကြီးကိုသမ္မတထရန့်ကအင်ဂျီယိုမှာလက်ခံတွေ့ဆုံခဲ့ပြီးစီးရီးယားအဓိကထားဆွေးနွေးခဲ့ကြပြီးနောက်တစ်နေ့မှာပဲရုရှားအစိုးရရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတထရန့်ကတော့ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှုအပေါ်ကျင်းနဲ့အားရကြောင်းတွေ့ဆုံမှုပြီးမှပဲသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာနဲ့အတူအင်ဂျီယိုမှာသတင်းတောက်တွေကိုတွေ့ဆုံခဲ့တဲ့သမ္မတထရန့်ကတော့ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှုအသေးစိတ်ကိုပြောကြားခဲ့ခြင်းမရှိခဲ့ပါဘူး။စီးရီးယားရေးနဲ့ပတ်သက်လို့အပေါင်းလက္ခဏာဆောင်တဲ့အခြေအနေတွေပေါ်ပေါက်နေပြီးပြည်ပကတ်တွေကိုအဆုံးသတ်နိုင်တော့မှဖြစ်ကြောင်းပြောကြားခဲ့ပါတယ်။နိုင်ငံဆက်ဆံရေးကအနေအဆုံးအခြေအနေကိုရောက်နေတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပြီးတလားအကြာမှာပဲရုရှားအစိုးရနဲ့အဆင်မြင့်ဆုံးတွေ့ဆုံမှုဖြစ်ရုရှားနိုင်ငံခြားရေးဝန်ကြီးလာဗရော့နဲ့တွေ့ဆုံတာလည်းဖြစ်ပါတယ်။ဇူလိုင်လတဲ့ဂျာမနီနိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီး CEO ဝန်အတွင်းသမ္မတထရန့်နဲ့ရုရှားသမ္မတပူတင်တို့တရားတွေ့ဆုံမှုအလားအလာတွေရှိနေတဲ့အကြောင်းနဲ့အမေရိကန်နဲ့ရုရှားအစိုးရတာဝန်ရှိသူတွေပြောဆိုနေကြတာပါ။သမ္မတထရန့်နဲ့တွေ့ဆုံပြီးရုရှားတန်ရုံမှာသတင်းတောက်တွေကိုတွေ့ဆုံခဲ့တဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကတော့စီးရီးယားနိုင်ငံမှာတိုက်ခိုက်မှုတွေရှာချသွားမဲ့ဇုံနယ်မြေတွေကိုအကောင့်ထဲပုံနိုင်မဲ့အသေးစိတ်အစီအစဉ်တွေကိုအခြေတွင်းဆွေးနွေးနိုင်ခဲ့တယ်လို့ပိပကတ်တွေရက်စက်ရေးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအပြန်အလှန်နားလည်မှုရရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်ပြည်သူတွေရဲ့ထောက်ခံမှုထပ်ပြီးကျဆင်းနေပါတယ်။အမေရိကန်အစိုးရတွင်သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေအပေါ်လူထုထောက်ခံမှုကျဆင်းလာတယ်ဆိုတာကိုမနစ်ဘုတ်ထူးနှစ်ကထုတ်တဲ့ကီနီပက်တက္ကသိုလ်နဲ့ဂေါ်လပ်စစ်တမ်းတွေကဖော်ပြတာပါ။ဆီးရီးယားအစိုးရကရဲသားတွေအပေါ်ဓာတ်ထုတ်လက်နက်တုံးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနောက်ပိုင်းဆီးရီးယားကိုဒုံးကျည်တွေနဲ့တိုက်ခိုက်ဖို့သမ္မတထရန့်ညွှန်ကြားခဲ့တဲ့ပြီးခဲ့တဲ့လတုန်းကသမ္မတအပေါ်ထောက်ခံမှုအနည်းငယ်တိုးလာခဲ့ပြီးတဲ့နောက်အခုကျသွားတာဖြစ်ပါတယ်။ကင်းနီပက်ရဲ့အခုနောက်ဆုံးစစ်တမ်းမှာဖြေဆိုသူတွေရဲ့36ရာခိုင်နှုန်းကသမ္မတထရန့်ရဲ့3လကျော်ကြာကာလအတွင်းဆောင်ရွက်ချက်တွေကိုထောက်ခံကြပြီး58ရာခိုင်နှုန်းကမထောက်ခံဘူးလို့ဖြေကြားခဲ့တာပါ။ဆီးရီးယားနိုင်ငံကိုဒုံးကျည်နဲ့တိုက်ခိုက်ပြီးနောက်ရက်ပိုင်းအကြာအေဘီလ19ရက်နေ့ကကောက်ယူတဲ့စစ်တမ်းမှာတော့ထောက်ခံသူ40ရာခိုင်နှုန်းရှိပြီးမထောက်ခံသူက56ရာခိုင်နှုန်းရှိခဲ့တာမို့အခုတွေ့ရှိချက်နဲ့နှိုင်းယှဉ်ရင်ထောက်ခံမှုအနည်းငယ်လျော့ချခဲ့တာဖြစ်ပါတယ်။တော်ရကြာခောက်ခဲ့တဲ့ Golab စစ်တမ်းမှာတော့မထောက်ခံသူ53ရာခိုင်နှုန်းနဲ့ထောက်ခံသူ40ရာခိုင်နှုန်းရှိပါတယ်။ပြီးခဲ့တဲ့လက Golab ရဲ့စစ်တမ်းမှာတော့မထောက်ခံသူက50ရာခိုင်နှုန်းနဲ့ထောက်ခံသူ43ရာခိုင်နှုန်းရှိခဲ့တာကြောင့်မထောက်ခံသူအရေအတွက်တိတိတသာတိုးလာတာဖြစ်ပါတယ
်။ UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကပြစ်ကတ်တွေဖြစ်ပွားဒီစားတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းနေဖွဲ့ ICRC ကမြန်မာဆွေးနွေးကိုတိုက်တွန်းလိုက်ပါတယ်။ဒန်နလန်နဲ့ကိုင်ဖွဲ့တွေထိန်းချုပ်ရနေမျိုးကိုတွားရောက်ခွင့်ဖက်စီထိန်းသိမ်းထားသူတွေကိုတွစ်ဆုံခွင့်နေလို့ကန့်သတ်ချက်ချင်းမှုတွေရှိနေစေဖြစ်တဲ့အကြောင်း ICRC ဥက္ကဋ္ဌပီတာမော်ရာကရန်ကုန်မြို့မှာပြောဆိုလိုက်ကြပ
ါ There are access restrictions still for places of detention and certain people in detention.I think
ဖက်စီထိန်းသိမ်းထားတဲ့နေရာလေးဖက်စီခံထားသူတွေထံတွားရောက်ခွင့်တွေကိုကန့်သက်ထားစေဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအခက်အခဲတွေကြုံတွေ့နေရစေဖြစ်တဲ့အကြောင်းပြောဆိုသွားတာပါ ICRC အကြီးအကဲကကချင်လွတ်မြောက်ရေးဖွဲ့ KIU ထိန်းချုပ်ရာလိုင်ဇာဒေသအပဝင်ကချင်ပြည်နယ်ကိုဒီကနေ့တွားရောက်ဖို့စီစဉ်ထားပေမဲ့အာဏာရှင်တွေကခွင့်မပြုဘဲတားမြစ်ခံရတာဖြစ်ပါတယ် ICRC ကလိုင်ဇာဒေသကအရက်ဖက်စေယုံတီယုံကိုအကူအညီတွေပေးရနေတာဖြစ်ပေမဲ့လွန်ခဲ့တဲ့၈လလောက်ကစလို့အစိုးရနဲ့ကချင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားရာကဝန်ထမ်းတွေကိုတွားရောက်ခွင့်မပြုတော့ဘဲတားမြစ်ထားတာပါ ICRC ဥက္ကဋ္ဌကတော့အကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ခွင့်ပြုတာမြန်မာစိုးရနဲ့တပ်မတော်တို့လည်းအကျိုးကျေးဇူးခံစားရမယ့်ကိစ္စဖြစ်တဲ့ကြောင့်ခွင့်ပြုတင်တဲ့အကြောင်းတိုက်တွန်းပြောဆိုသွားပါတယ်မြန်မာအနာဘယ်တွေကတော့ပရိပကတ်ဖြစ်ပွားဒေသတွေမှာလုံခြုံရေးအတွက်စိတ်မချရတဲ့ဒါကြောင့်မကြာခဏဆိုသလိုအကူအညီပေးဖွဲ့စည်းပြီးနိုင်ငံတကာအကဲခတ်တွေနဲ့သတင်းမီဒီယာတွေကိုတွားရောက်ခွင့်မပြုဘဲတားမြစ်လို့ရှိတယ်ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်နဲ့ပတ်သက်လို့အနီးကပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတတင်မွန်ဂျေအင်းတို့နှစ်ဦးဗုဒ္ဓဟူးနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်သဘောတူလိုက်ပါတယ်။မြောက်ကိုရီးယားရဲ့စည်ရည်ရီမှန်းချက်တွေဟာခက်ခဲနေတဲ့ကိစ္စရဖြစ်ပေမဲ့လည်းဖြေရှင်းလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုတဲ့နေ့မှာသမ္မတမွန်ဂျေအင်းကိုသမ္မတထရန့်ကပြောကြားခဲ့တာလို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန်ဒီဒီကိုအဓိကအကာအကွယ်ပေးနေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာခိုင်မာချောင်းနဲ့တောင်ကိုရီးယားသမ္မတအမေရိကန်နိုင်ငံကိုလာလည်ဖို့အတွက်သမ္မတထရန့်ကဖိတ်ကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကပြောပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားသမ္မတတစ်ကတော့မြောက်ကိုရီးယားအရေးမှာအမေရိကန်သမ္မတထရန့်ထက်ပိုပြီးသတိထားတဲ့ပုံစံနဲ့ချင်းကပ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထုံးကြီးတည်ဆောက်မှုတွေအပေါ်သတိပေးတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆယ်အနီးကိုရေတက်တိုက်ခိုက်ရေးအုပ်စုဆေးလွှတ်ထားတာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ရေးသမ္မတထရန့်ကလိုလားတာဖြစ်ပါတယ်။အင်ဂါနီကကျင်းပတဲ့ရွေးကောက်ပွဲမှာသမ္မတမွန်ဂျေအင်းအနိုင်ရလိုက်တဲ့အတွက်တောင်ကိုရီးယားနိုင်ငံမှာဆယ်စုနှစ်တခုစာလောက်ကွန်ဆာဗေးတစ်ပါတီအုပ်ချုပ်လာတဲ့အစဉ်အလာအဆုံးသတ်သွားသလိုမြောက်ကိုရီးယားရဲ့လက်နက်တည်ဆောက်မှုအစီအစဉ်အပေါ်ဖိအားပေးမှုလှုပ်ဆောင်မှုလည်းဆုံးခန်းတိုင်သွားတာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တဲ့တောင်ကိုရီးယားကအမေရိကန်ရဲ့မစ်ဆိုင်းတုံးရံကာဝေးစနစ်ပေါ်တရုတ်နိုင်ငံကစိုးရိမ်မှုတွေနဲ့ပတ်သက်လို့ဘေကျင်းမြို့တော်ကိုကိုယ်စားလှယ်ဖွဲ့စေလို့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတတဲ့မွန်ဂျွန်ရင်ကျန်းသစ္စာချင်းဆိုပြီးနောက်တစ်နေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတယ်လီဖုန်းဆက်စကားပြောခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဘုံရွယ်ချက်တွေပေါ်သဘောတူညီမှုရရှိခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံပြောခွင့်ရကပြောဆိုလိုက်ကြပါ။တောင်ကိုရီးယားမှာချထားတဲ့အမေရိကန်ရဲ့အစိမ်းသက်တုံးကွင်းတုံးစနစ်ပေါ်တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုလည်းတောင်ကိုရီးယားသမ္မတကနားလည်သဘောပေါက်ကြောင်းပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကတော့မြောက်ကိုရီးယားကတက်ခိုက်လာခဲ့ရင်ခုခံကာဝယ်ဖို့ထက်အစိမ့်ဒုံးရံကာဝေးစနစ်ကိုအမေရိကန်ရဲ့အကူအညီနဲ့တပ်ဆင်ထားပါ။ဒုံးခွင်းတော်စနစ်ရဲ့ပထမဆင့်ကတော့ဒီလာဆန်းမှာပဲတပ်ဆင်ပြီးစီးခဲ့ပြီးဒီနှစ်ကုန်လမှာအပိသတက်ဆင်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တရုတ်နိုင်ငံကတော့တက်စနစ်ဒုံးခွင်းတော်စနစ်ဟာဒေသရင်းမှာတရုတ်နိုင်ငံရဲ့ဩဇာရှိဝါကိုထိခိုက်နိုင်မယ်ချိန်ချောက်မှုဖြစ်သဘောထားပြီးတောင်ကိုရီးယားရဲ့ခီးသွွားလုပ်ငန်းတွေနဲ့ကုန်တင်ပို့မှုတွေပေါ်ကန့်သတ်မှုတချို့နဲ့လက်တုံပြန်ထားပါတယ်။တောင်ကိုရီးယားသမားတစ်ဖြစ်မနေ့ကကျန်းသစ္စာချင်းဆိုတာမှာတော့တင်းမာမှုတွေကြောင့်လွန်ကျော်ရေးအတွက်စိုးရိမ်နေရတယ်ကိုညင်ညင်ချင်းချင်းဖြစ်ရှင်းနိုင်မှုနိုင်ငံတကာမှာတတ်တမန်ရေးရကြိုးပမ်းထားမယ်အကြောင်းသမားတစ်ကကတိပြုထားပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကိုပြီးခဲ့တဲ့လကဇီဝဓာတုအစိတ်နဲ့လှုပ်ကြံဖို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အထောက်အပံ့နဲ့စီစဉ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုထားမှုမှာပါဝင်ပတ်သက်သူတွေကိုသက်ဆိုင်ရာနိုင်ငံတွေစီလွှဲပြောင်းပေးရဖို့ဆောင်ရွက်မယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးဟန်ဆောင်ရိုင်ကမြို့တော်ပျုံယမ်းမှာတန်တမန်တွေကိုဖိတ်ခေါ်ပြီးဒီလှုပ်ကြံတပ်ဖြတ်မှုမှာမြောက်ကိုရီးယားနိုင်ငံသားတဦးကိုအမေရိကန် CIA နဲ့တောင်ကိုရီးယားထောက်လှမ်းရေးဌာနတို့ကငွေပေးခိုင်းစေခဲ့တယ်ဆိုတဲ့မြောက်ကိုရီးယားရဲ့ဆွဆွဲချက်ကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ
်။ကိုအောင်လေးဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မင်္ဂလာတောင်ကျွတ်မှာရုံးရင်ဆန်ခက်ဖြစ်ခဲ့တဲ့ကိစ္စအပေါ်မှာအမေရိကန်သံတမန်ကြီးရဲ့ပြောကြားချက်တွေ့ဆုံမင်းမြန်ကန်ကိုတင်ဆက်ပေးကြပါမယ်။မင်္ဂလာတောင်ကျွတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပိုင်းအားကောင်းလာအောင်လှုပ်ဆောင်နေရမှာအမေရိကန်ပြည်အောင်စုအနေနဲ့ကူညီပံ့ပိုးပေးနေတာတွေရှိတယ်လို့ဆက်ပြီးတော့လည်းကူညီပံ့ပိုးပေးသွားခြင်းနဲ့လို့သံတမန်ကြီးကပြောပါတယ်။သံတမန်ကြီးစကော့မာစီယာကိုရန်ကုန်မြို့သံတမန်ကြီးနေအိမ်မှာကုချော်သိန်းကတည်တံတွေ့ဆုံမေးမြန်းထားပါတယ်ရှင်။
မင်္ဂလာတောင်ကျွတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တန်မတ်ကြီးရဲ့အမြင်ကိုသိပါရစေ။မြန်မာနိုင်ငံမှာဒီလိုဖြစ်ရပ်မျိုးတွေဆက်ဖြစ်နေသေးတဲ့ပေါ့။တန်မတ်ကြီးဘယ်လိုမြင်ပါသလဲခင်ဗျာ
။ Sure. First I'd say that the only information I have is what I've read in press reports, so I certainly don't have all the facts.
ပထမဆုံးပြောချင်တာကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စာနာစင်းသတင်းမီဒီယာတွေကနေကျွန်တော်သိရတာပါ။ဆိုတော့ကျွန်တော်မှအချက်လက်အားလုံးမရှိပါဘူး။ကျွန်တော်တော့ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပါပဲ။ဒီပြည့်ပဲဖြစ်ဖြစ်အလားတူဘယ်လိုဖြစ်ရမျိုးပဲဖြစ်ဖြစ်ဥပဒေကိုမျှမျှတတကျင့်သုံးရမယ်လို့ကျွန်တော်ထင်ပါတယ်။တရားမဝင်လို့ရဒါမှမဟုတ်တရားမဝင်ကိစ္စတွေရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတွေအနေနဲ့စိုးရိမ်ချက်ရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်။ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလှုပ်ဆောင်နိုင်ပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကအရေးယူရမှာပါ။သတင်းတွေမှာပါလာဖို့အခြေခံပြောရမယ်ဆိုရင်အရက်သားတွေကဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ ဖြစ်နိုင်ခြေရာဇဝမှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနေပါတယ်ဆိုရင်စရာအများကြီးရှိပါတယ်ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုဆိုရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
မြန်မာနိုင်ငံထက်ဒီမိုကရေစီအတွက်ကြုံပိုများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗ
ျ Well first of all I'd say no country including the United States is perfect we all have mistakes and fail
အမေရိကန်ပါဝင်ဘယ်နိုင်ငံမှာမှပြည့်ပြည့်စုံအောင်ကောင်းမွန်လဲဆိုတာမရှိပါဘူးအားလုံးမှာအမှားယွင်းနေတဲ့ဆုံးရှုံးမှုတွေရှိပါတယ်ဒါပေမဲ့ပုံမှန်အားဖြင့်မဖြစ်မလဲဆိုတော့စေတနာတချို့ရှိနေတယ်လို့အယက်သားတချို့ကဖော်ထုတ်လာမယ်ဆိုရင်ရဲတပ်ဖွဲ့ကလည်းကြိုးကြောင်းခံလုံတယ်လို့ယူဆတယ်ဆိုရင်အရေးယူလှုပ်ဆောင်အောင်ပါပါအယက်သားတွေပါအတူလိုက်ပါပြီးတော့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးဒါကတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဥပဒေစိုးမိုးရေးပိုင်းလှုပ်ဆောင်ချိန်မှာအယက်သားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူးဒါဟာလူမှုအဝန်းဝိုင်းတွေကြားနိုင်ငံသားတွေကြားမှာရုံးရင်းစံကတ်အခြေအနေမျိုးဖြစ်လာနိုင်ခြေကိုရှောင်ရှားတဲ့နည်းပါပဲဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်မှုတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရက်သားတွေဓာတ်ရိုက်ပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်ခင်ဗျာ
။ We're doing some assistance and training.of police we're working in support of some of the rule of law
ကျွန်တော်တို့ကြိုးစားနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်အစိုးရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူအဖွဲ့အစည်းအနေနဲ့သူတို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စေချင်လဲတရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်လဲဆိုတာတွေကိုတရှိနားလေလာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတချို့ကလူတွေအနေနဲ့လေးလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုတီးခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြလဲဆိုတော့မြင်လာမယ်လို့မျှော်လင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်ကူညီလဲကူညီနေပါတယ်ဆက်ပြီးတော့လည်းကူညီသွားပါမယ
်မေဂန်တမတ်ဂျီစကော့မာစီယာကို VOA ကတည်ထောင်တွေ့ဆုံမေးမြန်းထားတာပါခုတစ်ခါမှာတော့မြန်မာတက်တော်အတွက်ပစ္စည်းလုပ်ငန်းနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာတက်တော်အတွက်ပစ္စည်းလုပ်ငန်းဟာငြိမ်းချမ်းရေးကိုဦးတည်တဲ့လုပ်ငန်းမျိုးဖြစ်စေဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကစူတောင်းစကားပြောလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့တက်မတော်ခမ်းမမှာစတင်ဖွင့်လှစ်တဲ့မြန်မာနိုင်ငံတက်တော်အတွက်ပစ္စည်းပြပွဲမှာဦးတင်ဦးကအဲ့လိုပြောသွားတာပါ။ပြည်စုံကိုတော့ပြပွဲဖွင့်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကပြပြပေးပါလိမ့်မယ
်။စီးပွားရေးလုပ်ငန်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလည်းအထောက်အကူပြုလှုပ်ဆောင်ပေးကြဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းထားသလိုပဲ NLD ရဲ့နိုင်ကသူရဦးတင်ဦးကလည်းတက်တော်ထွက်ပစ္စည်းလုပ်ငန်းရှင်တွေကိုဒီကနေ့တိုက်တွန်းပြောဆိုသွားတာပါ
။ဒီနေ့လို့နေတဲ့တက်တော်ထွက်ပစ္စည်းများကိုအားလုံးဟလာဒီစိတ်တူတက်တူသဘောတူနဲ့ပတ်သက်ပြီးတော့ကျွန်တော်ပြသပြီးတော့ကိုပစ္စည်းကိုအရင်ကကောင်းအောင်ပြည့်ညွှန်းအောင်လုပ်ပိုင်လုပ်ကန်ခြင်းအားဖြင့်တိုးတက်ကောင်းအောင်လုပ်မှာကိုအကြောင်းပြုတဲ့အတွက်ရောမလို့ဒီနေ့မြန်မာနိုင်ငံတက်တော်ထွက်ပစ္စည်းများပြပွဲဟာလည်းပဲကျွန်တော်တို့ခုနကပြောခဲ့တဲ့ကျွန်တော်တို့ Business for Peace ပေါ်တဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုဥတည်တဲ့လုပ်ငန်းရတရားဖြစ်ရဲဆိုတဲ့သဘောနဲ့ပေါက်ပါတယ်။နောက်လုပ်ငန်းတရားဖြစ်ပါစေလို့လည်းကျွန်တော်ဆုတောင်းပါတယ်
။မေလ17ရက်နေ့ဒီကနေ့ကနေမေလ14ရက်နေ့အထိကျင်းပမယ့်မြန်မာတက်တော်ထွက်ပစ္စည်းပြပွဲ2010ခုဟာမြန်မာနိုင်ငံမှာနှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီပွဲကိုမြန်မာနိုင်ငံတက်တော်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းချုပ်အပါအဝင်အဖွဲ့ပေါင်းစုံစီစီပြီးတော့ကျင်းပတာပါဒီပွဲမှာမြန်မာတက်တော်တွေကနေထွက်တဲ့တင်မျိုးစုံနဲ့လှုပ်ထားတဲ့တက်တော်ထွက်ပစ္စည်းမျိုးစုံကိုအရွယ်ဆုံးပုံစံဒီဇိုင်းအစုံအလင်နဲ့ခင်းကျင်းပြသထားပါတယ်တချင်ကားဆိုမြန်မာနိုင်ငံတွင်းတက်တွေထဲမှာတံပိုးအမြင့်ဆုံးလို့ပြောလို့ရမယ့်ကျွန်းတက်ဟာကမ္ဘာမှာအကောင်းဆုံးတက်ဖြစ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒုတိယအမြင့်ဆုံးနိုင်ငံသားဝင်ငွေရှာပေးနိုင်ခဲ့တာပါဒါပေမဲ့လို့ကျွန်းတစ်အလုံးရင်းကိုတရားမဝင်နည်းနဲ့ခုတ်လဲပြီးအင်းနီးချင်းနိုင်ငံတွေစီကိုတင်ဖို့ရောင်းချခဲ့တာတွေကြောင့်တစ်တော်တွေပြုံးတိခဲ့ရတယ်လို့သိရဲ့အကြီးအသေးကလည်းကြာစင်လာခဲ့ပါတယ်။ ဒါကြောင့်လည်း2006ခုနှစ်လောက်မှာအစိုးရကပုဂ္ဂလိကလုပ်ငန်းရှင်တွေကိုတစ်အမျိုးမျိုးစိုက်ပျိုးဖို့အားပေးခဲ့ပြီးမြမတစ်လုပ်ငန်းတစ်ခေတ်ပြန်လည်ဥမော်လာနိုင်အောင်ကြိုးစားလာခဲ့တယ်လို့တစ်လုပ်ငန်းရှင်တွေကပြောပါရယ်။တစ်တော်တွေပြန်လည်စိမ့်လန်းလာရင်ဒီလုပ်ငန်းကနေအလုပ်ကံအခွင့်အလမ်းများစွာကိုဖန်တီးပေးနိုင်တာကြောင့်ငင်းချိုင်းလုပ်ငန်းရှင်ကိုလည်းပံ့ပိုးကူညီပေးရကြတယ်လို့ Chinon River Project Company ကဒုဥက္ကဋ္ဌဦးတမောင်အေးကပြောပါရယ
်။ကျွန်တော်တို့အလုပ်ကံအခွင့်အလမ်းတွေဖန်တီးဖော်ထုတ်နေပါတယ်။နောက်ကလက်ရှိဖြစ်နေတဲ့စီဘေးဒေသတွေမှာလည်းကျွန်တော်တက်နေများကူညီထောက်ပံ့နေတာရှိတယ်။ဒါပေမဲ့အဲ့ဒါတွေကမထိရောက်ဘူးပေါ့နော်။ကျွန်တော်အားလုံးဝိုင်းလုံးမှဒီပြည်သူလူထုရောလုပ်ငန်းရှင်တွေရောဝိုင်းလုံးပြီးထောက်ပံ့မှကျွန်တော်နိုင်ငံတော်ပေါ့နော်။ဝိုင်းလုံးကြမှာလာကျွန်တော်ငြိမ်းချမ်းရရှိမှာဖြစ်ပါတယ်
။ဒီပြပွဲဟာမြန်မာနိုင်ငံရဲ့တစ်တောထွက်ပစ္စည်းတွေနဲ့ပတ်သက်လို့လူထုကိုအသိပညာပဟုတုတာကြဲကြဲပြန့်ပြန့်ရရှိဖို့နဲ့တစ်တောတင်ရန်စားတာတွေကိုရှည်ရှည်တည်တဲ့အသုံးချနိုင်တာကိုလည်းသိရှိစေဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါကြောင့်လေတစ်တော်ထွက်ပစ္စည်းမျိုးစုံကိုခင်းချင်းပြတ်တာထားယုံတာမကမြမတစ်အမျိုးမျိုးနဲ့ပတ်သက်လို့အနာဂတ်မျိုးဆက်အတွက်အသိပညာပေးဟောပြောပွဲတွေကိုလည်းကျင်းပပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ
။ကုထံသတင်းပေးပို့ထားတာပါ။အခုပြည်တွင်းသတင်းဆောင်မတွေတင်ဆက်ပြီးမှတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလဆန်နဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့တို့ကဗိုဒူးနေကတွေ့ဆုံဆွေးနွေးရမှာစီးရီးယားအရေးကထိတ်ဆုံးကနေပါဝင်ခဲ့ပါတယ်။ဒါပြင်ထိတ်တဲရောက်ကမ္ဘာအရေးခင်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတဲ့အကြောင်းကို VOA သတင်းတောက်ပီတာဟိန်းလင်းကအင်ဗီရိုကနေသတင်းပေးပို့ထားပါတယ်။ဒီအကြောင်းကိုကိုအောင်အင်္ဂါပြောပြပေးပါလိမ့်မယ်
။နိုင်ငံသားရေးဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာနဲ့ဓာတ်ပုံအတူတွဲရိုက်ခန်းချိန်မှာသမ္မတဒေါ်နယ်ထရမ့်ကရုရှားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုလို့ပြောပါရယ်
။ We had a very very good meeting.
လက်ဗရော့နဲ့ဆွေးနွေးခဲ့တာအရင်ကောင်းပါတယ်။တကယ်ကိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်။
ထရမ့်ရဲ့2016သမ္မတမဲဆွေစည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ဆက်နွယ်မှုရှိခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့ FBI အကြီးအကဲကိုယာဒူးကဖယ်ရှားပြီးနောက်တရက်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းအမေရိကန်နဲ့ရုရှားတို့ဟာဆီးရီးယားအရေးအဖြေရှာဖို့ပိုကောင်းမွန်တဲ့လမ်းစာတွေကိုရှာတွေ့ခဲ့တယ်လို့သမ္မတကပြောပါရယ
် And I think that we're going to do very well
ဆီးရီးယားနိုင်ငံအတွက်ဦးစားပေးစဉ်းစားပြီးအကောင်းဆုံးလုပ်သွားနိုင်မယ်လို့ကျွန်တော်ထင်ပါတယ်အရန်ကိုကောင်းတာတွေဖြစ်နေပြီလို့ထင်ပါတယ်လူသေဆုံးတာတွေရပ်ပစ်နိုင်မှာပါ
ဆွေးနွေးတဲ့အကြောင်းသမ္မတထရမ့်ကအသေးစိတ်မပြောပေမဲ့မစ္စတာလက်ဗရော့ဖ်ကတော့အခုလိုပြောပါရယ
်ဘာလို့မကြွရည်လဲ
။စီးရီးယားမှာပြစ်ခတ်တခဲမှုရှော့ချသွားနိုင်မယ့်စီစဉ်နေရှေ့တို့ချမှတ်သွားဖို့အသေးစိတ်ကျွန်တော်တို့ဆွေးနွေးခဲ့ပါရယ်။ဒါလူသားတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်အဆင့်တစ်ဆင့်ဖြစ်ပါတော့
။အင်မီရာကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စီးရီးယားနဲ့ယူကရိန်းအရေးအဖြေရှာဖို့ရုရှားအနေနဲ့ပိုတိုးလှုံ့ဆော်မှုလိုတဲ့အကြောင်းသမ္မတကအထူးအကြံပေးထားပါရယ်။သဘောမတူညီမှုတွေရှိပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးအကြားအကောင်းမြင်အပြုသဘောဆောင်တဲ့အခြေအနေကိုဝက်ကွယ်ထားလို့မရဘူးလို့ Brookings Institute ကရုရှားအရေးကျွမ်းကျင်သူ Steve Beffer ကပြောပါရယ်။
On Syria it appears that there's still some fear.
Syria ye adhika dabora kwe lwen ni de achet de shi ni bare. Syria tamara asat ne king king ni bo Mr. Lavrov ko tamara ga taung so tha de lo Imperor ga pyo tha de lo Iran ne tu ko thauk khan du rei ne le ala du sat san bo ba. Da ba mai le Russia ga aei lo lou lai me lo jano ma thin ma u. So ro sat san yin kaung mon la sein me ni lain rei sha ni da ko twei ya ba mai Ukraine kaisa a pa win tacha yei rei ga aji che a han ta phit ni da ba.
ရင်းနောက်တွင်လည်းတွေ့ဆုံပွဲအတွင်း Lavrov ကအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေဝင်ဆက်ဖက်တယ်ဆိုတဲ့ဆက်ဆွဲချက်ကိုခက်လောင်လောင်တုံ့ပြန်ခဲ့ပြီးဒါဟာအမေရိကန်လူထုကိုအရှက်ရစေမဲ့သတင်းမျိုးသာဖြစ်တယ်လို့ပြောပါရယ
်။
အမေရိကန်နိုင်ငံရေးစနစ်ကိုနိုင်ငံရေးသမားတွေကဖြစ်စည်းနေတာဖြစ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပြီးအပြင်ဘက်ကနေတရားရုံးကနောက်ဆက်နေသလိုမျိုးဟန်ဆောင်နေတာပါ
။ဗိုလ်တော်ဦးနဲ့အစိုးရကအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အတူသတင်းတောက်တွေနဲ့တွေ့ဆုံရမှာ FBI ညွှန်ကြားရေးမှူး James Comey ယာရုကထုတ်ပယ်ခံရတယ်ဆိုတာကိုမသိသလိုမျိုးတုံ့ပြန်ပြောကြားခဲ့ပါရယ်ခင်ဗျာ
။ကောင်းတဲ့ဆက်ထားပါ View ကနေကြတာဘင်းနဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုင်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုထာမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။ကမ္ဘာစားနယ်ရိတ်ခါဖွဲ့စည်း WFP ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလူပြောကမိုးခေါင်ရေရှားမှုဒါမှမဟုတ်သဘာဝဘေးအန္တရာယ်တွေဟာအစားအသောက်ရှားပါခြင်းနဲ့ငတ်မှုခေါင်ပါခြင်းဖြစ်ပေါ်စေနိုင်တယ်ဆိုတဲ့ယူဆကိုထပ်လောင်းပြီးတော့အသားပေးဖော်ပြထားပါတယ်။ဒီကြောင့် VOA သတင်းတောက် Kevin Enoch ပေးပို့ထားတဲ့သတင်းကိုမနန်းလောင်ကပြောပြပေးပါလိမ့်မယ်
။ဘက်ကတောင်ကြားကဟောရီစီးရီးယားဒုက္ခသည်တွေဟာပြည်ရင်းပဋိပက္ခတစ်ခုတည်းကြောင့်ဒီကိုရောက်လာကြတာမဟုတ်ပါဘူး။အစားအစာရှာဖွေဖို့သူတို့ဒီကိုရောက်လာကြတာပါ။ WFP က David Beasley ကအခုလိုပြောပါတယ်။
Because of the crisis, the conflict, people have to move. They have to find food.
အခက်အခဲတွေပဋိပက္ခတွေကြောင့်လူတွေနေရပြောင်းရွှေ့ကြပါတယ်။အစားအသောက်တွေရှာဖွေရတယ်။အစားအစာမရှိရင်ရှိတဲ့နေရာကိုသွားကြပါတယ်။ဒါကြောင့်ရွှေ့ပြောင်းခြေချမှုတွေဖြစ်လာရတာပါ။ဒါကြောင့်လည်းတန်းနဲ့ချီတဲ့လူတွေရွှေ့ပြောင်းနေကြတာပါ။စီးရီးယားတနိုင်ငံတဲကနေထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း ၅တန်းထက်မနည်းရှိပါတယ်ပြည်တွင်းမှာပြောင်းရွှေ့နေရခြားထားတဲ့သူတွေဖျက်မြ၆တန်းလောက်ရှိတယ်ဒီလူတွေသူတို့အိမ်ကိုခွာပြီးဘယ်ကိုမှမသွားကြကြပါဘူးဒါမဲ့လည်းလုံခြုံပြီးစားတောက်ရှိတဲ့နေရာစီသွားကြရတာပဲဗျ
ပဋိပက္ခကြောင့်ရောမိုးခေါင်ရေရှားလာကြောင်းမှာအစာရေစာပြက်လက်လို့ရွှေပြောင်းဒုက္ခသည်တွေဖြစ်လာကြတယ်ဆိုတဲ့ယူဆချက်ကို WFP ရဲ့နောက်ဆုံးလေ့လာမှုတစ်ခုမှာအလေးပေးဖော်ပြပါရယ်အစာရေစာပြက်လက်မှုတစ်ရာခိုင်နှုန်းတိုးလေစိုးရင်ပူပင်နေကြတဲ့လူမှုအသံပိုင်းကလူ2ရာခိုင်နှုန်းနီးပါအစာအသောက်ရဖို့ပြောင်းရွှေ့ကြလိမ့်မယ်လို့ဆိုပါရယ်နိုင်ငံတစ်ခုမှာပဋိပက္ခတနည်းဖြစ်တိုင်းစုစုပေါင်းလူဦးရေ 3.4 ရာခိုင်နှုန်းနိုင်ငံပြည်ပကိုထွက်ပြေးကြတာပါငါမို့ခေါင်းပါမှုတန်ခံရတော့မယ်အာဖရိကအရှေ့ပိုင်းမှာနှစ်တွင်တဲ့ချီမိုးကောင်ရေရှားမှုနဲ့ပဋိပက္ခတွေဖြစ်ပွားနေတာပါတောင်ဆူဒန်နိုင်ငံတစ်ခုထဲမှာရင်လူပေါင်း2တန်းနေရဆုံးခွာပြီးတော့အစာရေစာအရှာထွက်ကြပါတယ်ဒေသခံတဦးဖြစ်တဲ့မာကယ်ဟက်မတ်ကအခုလိုပြောပါတယ
်
ဒီနေရာမှာကျွန်တော်တွေ့ရတာကပြဿနာတွေနဲ့ပျက်စီးရပျက်စီးကြောင်းတွေပါပဲဗျာကျန်နေတာတွေကတော့အပြည့်အစုံပုံနေနဲ့မိုးရေတွေပေါ့အ
ိန္ဒိချင်းဘဟုအာဖရိကသမ္မတနိုင်ငံမှာတော့လူဦးရေတဝဲလောက်အစာရေစာအကူအညီလိုအပ်နေပေမဲ့ကူညီထောက်ပံ့ငွေမရှိပါဘူး WFP က Dennis Browns ကအခုလိုပြောပါတယ
် We're only 7% funded right now There's an opportunity for the Central African Republic
ရပါတယ်ဘူအာဖရိကသမ္မတနိုင်ငံအတွက်အခွင့်အလမ်းတွေရှိနေပါတယ်ကမ္ဘာကဘေးဒုက္ခရောက်ဆုံးသူတချို့ဒီနိုင်ငံထဲမှာနေထိုင်နေတာပါဒီနိုင်ငံထဲမှာခလီ40ရာခိုင်နှုန်းကအာဟာရချို့တက်နေပါတယ်သူတို့မှာပုံမှန်စားစရာမရှိကြဘူးဆိုတဲ့သဘောပါဒီနိုင်ငံမှာကျမတို့ရင်းနှီးမြှုပ်နှံဖို့လိုအပ်နေပါတယ်မတက်ချက်အတွက်ရောရေရှည်အတွက်ပါလှုပ်ရှားမှကျမတို့ရဲ့အနာဂတ်အလုပ်ကိုင်တွေပြီးပြအောင်မြင်ပါပါအ
ာဖရိကတိုက်တဝန်းလူတန်ပေါင်း200ကျော်တို့မှာစားစရာအလုံးလောက်မရှိကြဘူးလို့ WFP ကပြောပါတယ်ဆီးရီးယားနဲ့ကမ္ဘာတဝန်းလုံးကဒုက္ခသည်တွေကိုထပ်ပေါင်းလိုက်မယ်ဆိုရင်အစားအစာလိုအပ်နေသူတန်ပေါင်း800ထက်မနည်းရောက်သွားနိုင်တယ်လို့ WFP ကပြောပါတယ်ရှင်
နောက်လာတင်ဆက်ပေးထားတာပါတောတာရှင်များရှင်မကြခင်မှာတင်ဆက်မဲ့ VOA American တန်ညဘက်9:00နာရီခန့်မြန်မာဘာသာစီစဉ်နေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဥောင်းခင်းရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းစာကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါသေးတယ် VOA ကနေကြာတာပေးနေတဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးပါမယ်ရှင်
ပြည်နယ်ကအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေသမ္မတတော်နဲ့ထွန်းရဲ့စီးရဲလို့ရှာမှုတွေနဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တာတွေပံ့ပိုးပေးဖို့ရာထူးကဖယ်ရှားမခံရခင်ရပိုက်တွင်မှာပဲပြည်သူစုံစမ်းစစ်ဆေးပြု FN ညင်ကြဲမှု JS ကိုမိကတောင်းခံခဲ့ကြောင်းလွတ်တော်တာဝန်ရှိသူတွေကပြောပါတယ် FN GK ဟောင်းကိုရာထူးကဖယ်ရှားခဲ့တဲ့အကြောင်းရင်းတွေကိုရှင်းနေရုပ် JS session နဲ့တူအင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့ဒုတိယရှင်းနေချက် Rod Rosenstein ထံတောင်းခံခဲ့တာလို့လည်းဆိုပါတယ်တောင်းဆိုချက်ကတော့တရားရေးဝန်ကြီးဌာနကညင်ပေးခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရိုရဲ့တွေ့ဆုံမှုဟာအလွန်အမင်းအပြည့်သဘောဆောင်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်နဲ့ဆက်ဆံရေးတိုးတက်နိုင်မယ့်အလားအလာတွေပေါ်ရုရှားနိုင်ငံကသတိနဲ့အကောင်းမြင်သဘောထားတွေရှိနေပေမဲ့ရှေ့မှာဆောင်ရွက်စရာတွေအများများကျန်ရှိနေစေဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တီကိုပြောဆိုလိုက်ကြပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့တောင်ကိုရီးယားကအမေရိကန်ရဲ့မစ်ဆိုင်းတုံးရန်ကာဝေးစနစ်ပေါ်တရုတ်နိုင်ငံကစိုးရိမ်မှုတွေနဲ့ပတ်သက်လို့ဗေကျင်းမြို့တော်ကိုကိုယ်စားလှယ်အဖွဲ့ဆီလို့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကဒီကနေ့ပဲပြောဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတဆီမွန်ချွန်ရင်ကျန်းသစ်စာချိန်ဆပြီးနောက်တစ်နေ့မှာပဲနိုင်ငံခေါင်းဆောင်တွေတယ်လီဖုန်းဆက်စကားပြောခဲ့ကြပြီးကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ရေးဘုံရွယ်ချက်တွေပေါ်သဘောတူညီမှုရရှိခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကပြောခွင့်ရကပြောဆိုခဲ့တာပါတောင်ကိုရီးယားမှာချက်ထားတဲ့အမေရိကန်ရဲ့အစိမ့်မြထက်တုံးခွင်းတုံးစနစ်ပေါ်တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုလည်းတောင်ကိုရီးယားသမ္မတကနားလည်သဘောပေါက်ကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကဘရစ်ကတ်တွေဖြစ်ပေါ်တာဒီသားတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချစ်ချင်ညီဖွဲ့ ICRC ကမြန်မာဆွေးနွေးကိုတိုက်တွန်းလိုက်ပါတယ်တိုင်းဒေသနဲ့ကင်ဖွဲ့ထိချုံအနေမျိုးကိုတွားရောက်ခွင့်ဖက်စီထိမ့်သိမ့်ထားသူတွေကိုတွဲဆောင်ဝင်နေလို့ကန့်သတ်ချုပ်ချယ်မှုတွေရှိနေစေဖြစ်တဲ့ကြောင့် ICRC ဥက္ကဋ္ဌပီတာမော်ရောကရန်ကုန်မြို့မှာပြောဆိုလိုက်တာပါကချင်လူမျိုးရေးဖွဲ့ KL ထိတ်ချော်လိုင်းစားပါဝင်တချင်းပြည်နယ်ကိုဒီကနေ့သွားဖို့စီစဉ်ထားတာကွန်ပျူတာမြေရာအဲ့အတွက်တားမြစ်ခံခဲ့ရတဲ့ ICRC ဥက္ကဋ္ဌကရန်ကုန်မြို့မှာပြောဆိုလိုက်တာပါ
သတင်းကြီးချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thu ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00ထိလိုင်းဒိုမီတာ24.55-50တူကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
We'll be right back.
This program has come to you from the Voice of America, Washington.